မြန်မာနိုင်ငံကိုအမေရိကန်သမ္မတတဦးအနေနဲ့ပထမဆုံးလာရောက်ခဲ့တဲ့သမ္မတဘရက်အိုဘားမားရဲ့သမ္မတတန်ကဒီရက်ပိုင်းအတွင်းမှာကုန်ဆုံးတော့မှာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံရေးမူဝါဒကိုကျင့်သုံးပြီးတော့မြန်မာဆိုရအတိုက်ခံလူငယ်တွေနောက်အရက်ဖက်အဖွဲ့အစည်းတွေနဲ့ပါထိတွေ့ဆက်ဆံခဲ့သလိုဆယ်စုနှစ်နဲ့ချီပြီးမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတွေကိုပါဖယ်ရှားပေးခဲ့တယ်။အမေရိကန်သမ္မတဘရက်အိုဘားမားရဲ့ယာတုတတန်အတွင်းမြန်မာရေးဆောင်ရွက်ချက်တွေကိုမတ်တကီထက်ကစူးစီးတင်ပြထားပါတယ်
။မြန်မာနိုင်ငံမင်္ဂလာပါ I am very honored.To be here at this university and to be the first president of the United States of America to visit your country.
ရန်ကုန်တက္ကသိုလ်မှာ2012ခုနှစ်နိုဝင်ဘာလ19ရက်နေ့မှာအမေရိကန်သမ္မတဘရက်အိုဘားမားကသမိုင်းဝင်မိန့်ခွန်းကိုပြောဆိုခဲ့ပါတယ်။သမ္မတအိုဘားမားရဲ့ဒီခီးစဉ်ကမြန်မာနိုင်ငံကိုလာရောက်တဲ့အမေရိကန်သမ္မတတဦးအဖြစ်လဲသမိုင်းတွင်ခဲ့ပါတယ်။လူခွင့်ရေးချိုးဖောက်မှုတွေကြောင့်တန်တမာဆက်ဆံရေးအဆင့်လျှော့ချပြီးဒဏ်ခတ်ပိတ်ဆို့ခံထားရတဲ့မြန်မာနိုင်ငံကိုထိတွေ့ဆက်ဆံရေးမူဝါဒစတင်ကျင့်သုံးခဲ့တဲ့သမ္မတအိုဘားမားရဲ့ဆောင်ရွက်ချက်တွေကမြန်မာအသွင်ကူးပြောင်းရေးကိုပိုပြီးတော့ထိရောက်စေခဲ့တယ်လို့လည်းသုံးသပ်ကြပါတယ်။အမေရိကန်ရဲ့ထိတွေ့ဆက်ဆံရေးမူဝါဒရဲ့တစိ့တစ်ပိုင်းအနေနဲ့မြန်မာအစိုးရအဖွဲ့ဝင်တွေရဲ့အမေရိကန်ခီးစဉ်တွေမှာကိုယ်တိုင်လိုက်ပါခဲ့တဲ့ဥလမောင်ရွှေကတော့အခုလိုသုံးသပ်ပါတယ်
။သမ္မတဥတည်စဉ်အစိုးရမှာလည်းခုန legitimacy အကန့်အသတ်ရှိတယ်ဆိုရင်လည်းအိုဘားမားအစိုးရကတော့ဒီထိတွေ့ဆက်ဆံရေး policy ကိုသုံးပြီးတော့ဒီရဲရဲတင်နေမဲ့သူရဲ့လွတ်တော်တို့ပါတို့ကဒါအများကြီးမချိတ်သေးတာတော့မှသူဒီပမာအစိုးရဝင်တာဝင်ကြီးတွေပေါ့လေတောင်းရှိတဲ့သူတွေ2012မှာသူတို့ရှိရောဒီရုပ်သိမ်းတာမျိုးတွေလည်းရဲတင်နေသူလုပ်ခဲ့တယ်ဗျာအဲကျွန်တော်နားလဲတာတော့ဒီအတွင်ကူးပြောင်းတဲ့အစပေါ့နော်ဒါစကျူးစွာနေတဲ့အစိုးရအတွက်တော့ဒါခွန်အားပေါ့ဒါအများကြီးမဖြစ်စေတဲ့
အမေရိကန်သမ္မတဘရက်အိုဘားမားကမြန်မာနိုင်ငံကိုနှစ်ကြိမ်တိုင်လာရောက်ခဲ့တာပါမြန်မာနိုင်ငံခီးစဉ်အတွင်းအဓိကထားပြီးတွေ့ဆုံခဲ့တဲ့အထက်မှာလူငယ်တွေအခွင့်အရေးလှုပ်ရှားသူတွေအရက်ဖက်အဖွဲ့အစည်းတွေပါဝင်ခဲ့ပါတယ်အမေရိကန်သမ္မတတဝက်အနေနဲ့အခွင့်အရေးလှုပ်ရှားသူတွေကိုအလေးထားတွေ့ဆုံဆွေးနွေးခဲ့တာတွေကအခွင့်အရေးလွတ်လပ်ခွင့်တို့နဲ့ပတ်သက်ပြီးပို့ပြီးတော့လူထုကြားစိတ်ဝင်စားစေခဲ့တယ်လို့ကိုယ်တိုင်တွေ့ဆုံခဲ့သူတို့ဖြစ်တဲ့အခွင့်အရေးလှုပ်ရှားသူမတ်မေစပယ်ဖြူကပြောပါတယ်
သူရဲ့ဒီသဘာဝလုံးကလည်းစိတ်ဝင်စားပြီးတော့စောင့်ကြည့်နေတဲ့တမိုင်းဝင်တဲ့ခီးစဉ်မှာဒီနိုင်ငံကဒီလူခွင့်ရေးလှုပ်ရှားသူတွေအရက်ခလုံးမှုဖွဲ့စည်းတွေကိုသူကတလေးတကြားနဲ့ပေါ့နော်ပြေဆုံးတကားပြောခဲ့တဲ့ဟာဒီကျွန်တော်တို့ဒီနိုင်ငံမှာရှိတဲ့လူခွင့်ရေးတကြားလှုပ်ရှားသူတွေအထူးသဖြင့်တော့အမျိုးသမီးရေးရင်းစိတ်ခံယူမှုပွဲပြားတဲ့သူတွေနဲ့အတန်ဆန်းပေါ့နော်အစရှိတဲ့ကျွန်တော်တို့ဒီအခွင့်အရေးငင်းတဲ့ချင်းခံနေရတဲ့ပေါ့နော်တမန်ဖော်ရင်လည်းအလေးထားစမ်းသပ်ခြင်းမခံရတဲ့အုပ်စုတွေဟာအများကြီးပဲကျွန်တော်တို့ပေါ်မှာကောင်းမွန်တဲ့တရားမှုတွေရှိခဲ့တယ်ပေါ့
မြန်မာဆေးအုပ်စုနောက်ဆေးအုပ်စုနဲ့နှိဆက်တဲ့ခရိုနီစီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့လုပ်ငန်းတွေအပေါ်ချမှတ်ထားတဲ့စီးပွားရေးတန်းခတ်ပိတ်ဆို့မှုတွေကိုလည်းအမေရိကန်သမ္မတဘရက်အိုဘားမားကဖယ်ရှားပေးခဲ့ပါတယ်မြန်မာအပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့တန်းခတ်ပိတ်ဆို့မှုဖယ်ရှားလိုက်တာကြောင့်စီးပွားရေးအပေါ်မှာဘလောက်တရားမှုရှိခဲ့တယ်လဲဆိုတာကိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်စီးပွားရေးကော်မတီအတွင်းရေးမှူးဦးမင်းခင်ကအခုလိုပြောပါတယ
်စီးပွားရေးပုံပြီးတော့စီးပွားရေးလည်းပတ်လာအောင်လုပ်ရမယ့်အချိန်မှာဒီဖက်ရှင်ရုပ်လိုက်တာကတော့အချိန်ကြိုက်ဖြစ်သွားတာပေါ့လေနော်အဲ့တော့ဖက်ရှင်ရုပ်လိုက်ခြင်းအပြင်စီးပွားရေးအပြောင်းလဲလေစီးပွားရေးလည်းပတ်အောင်ပုံပြီးတော့ဒီဘာကြီးတိုးတက်လာအောင်လုပ်ဖို့အတွက်ဖြစ်ချင်းချင်းအချိန်ရရသွားတာပေါ့ဒါလည်းကောင်းတယ်အဓိကကောင်းတဲ့အချက်ပါပဲအဲပမာပြည့်ထက်ကုန်ကြီးဟိုပို့လာနိုင်တာထက်ပမာပြည့်ထက်ကုန်ကြီးရောင်းမှုလာအမေကနေစီးပွားရေးဆက်ဆံမှုပြင်ဆင်နေလာနိုင်ရတာလည်းရှိတယ်အဲ့ဒါကတော့ဟိုအကျိုးသိအောင်ပေါ့နော်
အမေရိကန်သမ္မတအဖြစ်ရှစ်နှစ်တာတာဝန်ထမ်းဆောင်မှုပြီးဆုံးတော့မဲ့သမ္မတဘရက်ကိုဘားမားရဲ့မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံရေးမူဝါဒကြောင့်မြန်မာအပြောင်းလဲပေါ်မှာအတော်လေးတည်ရောက်မှုရှိခဲ့တယ်လို့လည်းအများကသုံးသပ်ကြပါတယ်ရှင်